ဟုတ်ကဲ့ဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့မကြာခင်မှာနှစ်သစ်ကူတော့မှာပေါ့နော်အဲ့ဒီခါကျတော့နှစ်သစ်အတွက်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့ပုံမူတည်ပြီးတော့ဟိုအကောင်းဆုံးကျန်းမာအောင်ဘလို့နေသင့်ထိုင်သင့်တာကိုအဓိကပြောမှာမို့ပြီးခဲ့တဲ့နှစ်မှာအဓိကကတော့ COVID-19 မျိုးစုံဖြစ်ခဲ့တာပေါ့ဆရာနော်အဲ့ဒီတော့ဒီကူးစက်ရောဂါရဲ့အဓိကဖြစ်ခဲ့မှုကိုပြည်သူများခံစားခဲ့ရတဲ့အနေအထားမှာလာမယ့်နှစ်အတွက်ကောပေါ့နော်ဘလို့အကောင်းဆုံးကျန်းမာရေးအတွက်တန်လိမ့်တန်ချတင်လဲဆိုတာကိုပြောမှာမို့အဓိကဘာစပြီးတော့ရှင်းပြခြင်းလဲဆရာ
လောလောလတ်လတ်ပေါ့နော်ကျွန်တော်တို့သိလာရတဲ့အချက်လေးတွေတချို့မူတည်ရဲ့နောက်တစ်ခုကတော့ကျွန်တော်တို့ဗမာနိုင်ငံမှာတော့တချို့ကိစ္စလေးတွေကတော့တက်စ်လုပ်လို့တော့မရသေးဘူးပေါ့ကျွန်တော်တို့ဒီနှစ်မှာအရင်နှစ်တင်နေတဲ့မတူဘူးပေါ့နော်တင်နေနေတဲ့ဖတ်မိပါကျွန်တော်တို့က try virus physics ဆိုပြီးတော့ကျွန်တော်တို့သုံးနေစကလုံးလေးတွေ့လာမှာပါပါလဲဆိုတော့ကျွန်တော်တို့ virus သုံးကောင်ပေါ့နော်ဒီ RSV ဆိုတဲ့ respiratory syncytial virus ပေါ့လေဒါကတော့အရင်တော့ကလေးတွေမှာပဲတာမန်နှာစီးချောင်းဆိုးရောဂါလေးတခုလို့သတ်မှတ်ခဲ့တာပေါ့ပြီးတော့လည်းဘာမှ treatment ရလို့တော့မမေ့ရမရှိပါဘူးဒါပေမဲ့တချို့တော့ကျွန်တော်တို့ immune မကောင်းတဲ့ကလေးတွေရှိပါတယ်မွေးလာခဲ့တဲ့ကလေးတွေကျွန်တော်တို့ကဒီနိုင်ငံမှာတော့ monoclonal antibody လို့ဟာမျိုးပေးတဲ့အပိုင်းလေးတွေရှိပါတယ်နောက်တစ်ခုကတော့ vaccine တချို့လူတွေကိုပေးတဲ့အပိုင်းလေးတွေရှိပါတယ်ဒါကတော့တော်တော်လေးရှာပါသောလူဒန်းစားမှာပေါ့နော်အဲနောက်တစ်ခုကတော့ပုံမှန်တွေ့နေကြဖြစ်တဲ့ influenza လို့ခေါ်တဲ့ဒါမှတုတ်ကွေးယောဂါပေါ့နော် influenza A နဲ့ B ဆိုနှစ်မျိုးပေါ့နော်အဓိကကတော့ influenza A ကတော့ predominant အဓိကကတော့ကြားပဲလीတတိယတစ်ခုကတော့ကျွန်တော် covid ပေါ့လी
ဟုတ်ကဲ့ဆရာအဲ့တော့လက်တွေ့မှာဆရာတို့ဒီစစ်ဆေးကုသကြည့်တဲ့ခါကျတော့ဒီပိုး၃ခုအနေထားကဘယ်လိုထူကြတာကိုတွေ့ထားလဲဆရာ
တို့ချိုး state တွေမှာတော်တော်လေးကို effective ပို့ပြီးတော့ဆေးရုံကျွန်တော်တို့လည်းနည်းနည်းလေး admission တွေပို့များလာတယ်သူဖြင့် RSV နဲ့ related ဖြစ်ပြီးတော့ဒုက္ခရောက်တဲ့လူတွေလည်းရှိတယ်အထူးဖြင့်အသက်ကြီးတဲ့လူတွေမှာပေါ့နော်ပြီးတဲ့ခါကျတော့ influencer တွေနဲ့တင်လာရတဲ့လူနာတွေရှိလာတယ်ဆိုတော့ကျွန်တော်တို့ဒီ New York မှာပဲအချိန် peak ဖြစ်လာတယ်ဆိုတော့ November လ Thanksgiving ဖြစ်လာတယ်အပတ်နောက်ပိုင်းမှာတိတိတသားယူ influencer တိုးတက်လာတယ်ထို့နည်းတူသောပဲဒုတိယလိုက်လာတာ RSV ဖြစ်ပြီးတော့တတိယလိုက်လာတာ COVID-19 ပေါ့နော်ဒါကတော်တော်လေးကိုကျွန်တော်တို့မျက်လုံးပြူးတဲ့အပိုင်းတွေပြူးလာကြတယ်ဘာလို့ဆိုတော့ကျွန်တော်တို့စေယုံတွေမှာကျွန်တော်တို့ဒီနိုင်ငံမှာ influencer တို့ကဆေးရှိတာဟုတ် Tamiflu ဆိုတော့ Tamiflu ကုန်နဲ့နှီးမားတော့ဖြစ်သွားပြီးတော့ကျွန်တော်တို့ဒီဆေးရုံမှာတစ်နေ့တစ်နေ့ကို30 positive ဖြစ်လာတဲ့အပိုင်းတွေထွက်လာတဲ့ influencer
ဟုတ်ကဲ့ဆရာဒါတွေကအခုမှပဲဖြစ်လာလားအရင်တုန်းကရောပုံမှန်ဖြစ်လာခဲ့တာ
အရင်တုန်းကရောမဖြစ်ဘူးလားအခုမှပြန်ဖြစ်လာတာလားဆိုတော့သူတို့ epidemiologist ဆိုတဲ့ဒီယောဂကူးစက်တုံးနေလာရလို့ပြောရတာတော့သူတို့က2019 2020ပေါ့နော် 2020 21 22 23အသုံးနှစ်ကိုပြောတာပေါ့ဆိုလို့ရှိရင်20မှာကျွန်တော်တို့မှာ covid vaccine မရှိဘူးဒီ influenza ကတော့ထုံးတမ်းစင်တာတိုင်းတွေထိုးကြလည်းမထိုးကြဘူးပေါ့အဲ့ဒီအချိန်မှာ covid စပြီးဖြစ်လာတော့ everybody က covid ဆိုပြီးတော့တွေ့ကြတယ်2020နဲ့21လောက်ကြာတဲ့ခါကျတော့ covid vaccine ကလည်း limited resources ပေါ့နော်ရှိတော့ရှိတယ်ဒါပေမဲ့နည်းနည်းလေးအဲ့မှာထူးထူးဆန်းဆန်းမျိုး2021စုံစုံလေးမှာ omicron ဆိုတဲ့အပိုင်းဟာspike အကြီးကျယ်တက်ချလာတယ်ဒါပေမဲ့လည်းအသေးပြောက်ကတော့တလောက်ကြီးတည်းမရှိဘဲနဲ့ဖြစ်လာတယ်ဆိုတော့ဒီအခု2022 23နဲ့ကြာပါတော့အခုကျွန်တော် winter season ဆောက်ဝင်ချင်းအချိန်မှာဒီဆေးရုံတွေမှာကျွန်တော်တို့မှာ3ခုပေါ့နော်ကျွန်တော်တို့က4 plus ဆိုသုံးတာပေါ့ဗျာဒါကျွန်တော်တို့ကြာပါပြီ test လို့တော့4 plus ဆိုပါလဲဆို influenza A B RSV နဲ့ COVID-19 ပေါ့နော်၄မျိုးကိုတစ်ခါတည်းတန်းပြီးတော့စစ်ချလိုက်တဲ့ခါကျတော့ဒါကျွန်တော်တို့ normal winter လို့တော့ကျွန်တော်တို့သုံးထိုက်တာပေါ့နော်ပုံမှန်ဆောက်ရည်ကိုပြန်ရောက်သွားတယ်ပေါ့ဘာဖြစ်လို့လဲဆိုတော့influenza ကဆိုတော့တုတ်ကွေးကပထမတစ်ခုဖြစ်လာတယ် RSV ကဒုတိယလိုက်တယ်ပြီးတော့ RSV ကကလေးတွေမှာဖြစ်တဲ့နာစီချောင်းဆိုတာပေါ့နော်ကလေးတွေမှာတော့ဖြစ်များဒါပေမဲ့အသေးပြောကတလောက်ကြီးတော့မရှိဘူးဒါပေမဲ့အခုကလူကြီးတွေမှာလည်းရှိပါတယ်ပေါ့နော်ဆိုတော့ဒါတွေကိုသူတို့ပြဆိုတော့အခုကသူတို့ကတော့ဘာပြောချင်တာလဲဆိုတော့ vaccine ထိုးလိုက်ခြင်းအပြင်ကျွန်တော်တို့ရဲ့ဒီ2022 23 winter ဒီပုံမှန်ဆောင်းရင်းတစ်ခုကိုဖြစ်လာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပုံမှန်ဆောင်းရင်းဖြစ်လာတာကတကဘာလုံးအတွက်ဆိုရင်ရော
ဒီ message ကလည်းဒီကဘာလုံးအတွက်ပုံမှန်ဖြစ်နိုင်မယ့် message တခုလို့ထင်ပါတယ်ပေါ်ပေါ်မှာနိုင်ငံမှာဆို order တုတ်ကွေးပါလေဆိုတော့ဒါပေမဲ့လည်းတကယ်မစစ်နိုင်တဲ့အတွက်ကြောင့်တကယ်တုတ်ကွေးလားတခြားသော virus ဖြစ်တဲ့ဥမာ RSV လားမသိဘူးပေါ့လေဒုံနည်းတူစွာပဲ covid နဲ့တုတ်ကွေးလဲတခါလေကြတော့ခွေရသိခဲ့ပါတယ်စစ်မှာပဲကျွန်တော်တို့ကသိတာပေါ့လေဆိုတော့ကျွန်တော်ထင်တာကတော့ vaccine နေလဲအခုတော်တော်များများနိုင်ငံတကာမှာထိုးလို့ရနေပါပြီအနည်းဆုံးတော့တချို့လူတွေဆိုရင်တော့နှစ်ခုထိုးကြတယ်၃ခု၄ခု၅ခုမျိုးများစွာတော့တချို့လူတွေထိုးကြတဲ့လူတွေလည်းရှိနေတယ်ပေါ့
ဟုတ်ကဲ့ဒီနေ့မှဆက်ပြီးကာကွယ်ဆေးက COVID ကိုပဲဆိုလိုတာလားဒီ flu ပေါ့နော်တုတ်ကွေးအတွက်ကာကွယ်ဆေးကိုကောဆိုလိုတာလား
ဟုတ်ကဲ့ ီနှစ်မှာတော့ကျွန်တော်တို့ဒီဘက်မှာတော့တုတ်ကွေးအတွက်ထိုးတဲ့ဟာတော့တော်တော်လေးကိုရလာတယ်အရင်နှစ်တွေကစလို့ရှိရင်ဘာလို့လဲဆိုတော့လူတွေကကြောက်တယ်ပိုင်းနဲ့ပါလာတာပေါ့နော်အရင်တော့ဆိုရင်ဒီ CCC ကပြောရရဆိုလို့ရှိရင်တနိုင်ငံလုံးမှာတုတ်ကွေးရောကကာကွယ်ဆေးကိုထိုးနိုင်တဲ့လူဦးရေရဲ့45ရာခိုင်နှုန်းတော့မပြည့်ပေါ့နိလာထိုးတာသူတို့ဆေးလုံးရေပုံနေပေါ့ပြီးခဲ့နှစ်ကဆိုရင်တည်တည်တသာကြီးပဲကျွန်တော်တို့ဂျန်ဝါရီလတော့မဂျန်ဦးနဲ့တူတယ်ဆေးတော်တော်များများကုန်သွားတာတုတ်ကွေးဆေးကမရှိတော့ဘူးကျွန်တော်တို့ကုန်တဲ့အပိုင်းကြီးရောက်သွားတာဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာအနေအားတော့တုတ်ကွေးကာကွယ်ဆေးရတော့နည်းနည်းတော့ကိုဗစ်လောက်တော့ popular မဖြစ်တော့ဘူးနောက်တစ်ခုကလည်းဒီမှာတော့တော်တော်များများက health insurance က cover ဖြစ်တဲ့အတွက်ကြောင့်အငြေပေးပြီးထိုးเสียမှလို့တဲ့အပိုင်းနဲ့ပါတာပေါ့နော်ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့ကျွန်တော်ပြန်ပြောရလို့ရှိရင်တော့ဒီနှစ်တည်းအတွက်ကျွန်တော်တို့ဘာတွေများလုပ်တင်တယ် prepare လုပ်တင်တယ်ဆိုလို့ရှိရင်တော့ covid ကကြောက်เสียရောဂါတစ်ခုတော့ဟုတ်ပါတယ်ဒါပေမဲ့လည်းဒီနေ့ဒီအချိန်မှာကျွန်တော်တို့နားလည်တဲ့လောက်ကတော့69ရာခိုင်နှုန်းသုံးလူသားလူတွေအကုန်လုံး covid ကို export ဖြစ်ပြီးသွားပြီရောဂါကလည်းခဏပြခြင်းနဲ့ပြမယ်မပြပြင်မပြပဲနဲ့ကိုယ်ထဲမှာရှိသွားပြီးပါပြီဆိုတော့ဒီယောဂါဒီလူလူနဲ့အတူတူဆက်လက်ပြီးတော့နေထိုင်သွားမယ်ယောဂါတစ်ခုဖြစ်သွားပြီလူတွေမှာလည်း immunity ကစပြီးတော့ပေါ်လာတယ်ဒါပေမဲ့ covid ဒီ influenza လောက်မများတော့ဘူး RSV လောက်မများလာတော့ဘူးဒါကလည်း test လုပ်နိုင်တဲ့ပုံမှာ move တယ်ပေါ့ဒီပေါ့ဒါကိုခြုံပြီးတော့ပြောရလို့ရှိရင်တော့ number 1က covid vaccine ကိုလည်းထိုးတာကတော့ထိုးပါထိုးပြီးတဲ့လောက်ဆိုလို့ရှိရင် immunity လည်းရှိနေပါပြီကို့မှာအခွင့်အရေးရှိလို့vaccine ထိုးလို့ရမယ်တဲ့အခွင့်အရေးလမ်းရှိတယ်ဆိုရင်တော့ influenza ဆိုတဲ့တုတ်ကွေးရောဂါပိုး appropriate ဖြစ်တဲ့ strain ကိုထိုးပါပေါ့လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ